ရှမ်းပြည်နယ်မြောက်ပိုင်းမူဆက်ခရိုင်မုံကိုမြို့နယ်မှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံရွာသား200လောက်ဟာတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်လက်ချမြို့နယ်မှာ SSA တောင်ပိုင်းနဲ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အတွက်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမကြခင်လက်မှတ်ရေးထိုးမဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရရေးစာချုပ်နဲ့ရွေးကောက်ပွဲအပေါ်မှာထိခိုက်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။သတင်းပြေဆုံးကိုဖွေရမြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားတိုက်ပွဲတွေဟာနေပြည်တော်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့တွဲဆုံဆွေးနွေးတဲ့ဒီလ9ရက်နေ့နောက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းတွေအတွင်းမှာတော့ပုံမပြင်းထန်လာတာဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုရှမ်းပြည်နယ်မြောက်ပိုင်းမှာလှုပ်ရှားနေတဲ့ KIA တပ်မဟာလေးကဒုတပ်မဟာမှုဘုံမူကြီးဇော်ကံကအခုလိုပြောပါတယ်
။လွယ်ကြုံတောင်ကျော်အဲတောင်ကျော်မှာမနေ့ကကတည်းကသူတို့120မမဟိုမော်တာနဲ့နေနေရနေပြီးတော့မှပြစ်နေတယ်။အခုနေ့လယ်ပိုင်းအထိတောက်လျှောက်ပြစ်နေကြတယ်။ထိတ်သက်ရေဆိုင်တိုက်ပွဲမျိုးကတော့မရှိသေးဘူးသူတို့လက်နက်ကြီးနဲ့ပဲပြစ်နေတယ်မို့။မနေ့7နာရီလောက်ကလေးကဖြစ်နေတာပြည်ပနားလိုက်ပေါ့ဗျာ
ပြီးခဲ့တဲ့နှစ်ရက်ကစပြီးဒီဒေတာကိုအစိုးရတပ်ဖက်ကစီးအင်အားတွေတိုးမြင့်လာတယ်လို့လည်းပြောပါတယ
်အင်အားထပ်ဖြည့်တာစုစုပေါင်းဆိုလို့ရှိရင်တော့1000ကျော်ပတ်ဝန်းကျင်လောက်ရှိမှာအခုလောလောဆယ်တပ်မကိုကိုကတိုက်ရင်နေပါတယ်နောက်ပြီးတော့တပ်ကဆက်ချောက်ကတိုက်ရင်နေပါတယ်နောက်ပြီးတော့ရမခတိုက်ရင်နေပါတော့ပေါ့ဗျာစနာရင်ရင်းနဲ့ဆက်ပဝန်းကျင်ရှိမှတနေတချို့ကတည်ရင်တည်းစစ်ကြောင်းတကြောင်းလောက်ပါတာမျိုးလည်းရှိတယ်
။မွန်ဂိုဒေတာအတွင်တိုက်ပွဲကြောင့်ဒေတာကံပြည်သူ200လောက်ဟာမွန်ဂိုတစ်ဖက်ကတရုတ်နိုင်ငံဘက်အချမ်းကရွာတွေဘက်ကိုထွက်ပြေးတင်းရှောင်နေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မုံတိမ်ပါရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လောလောဆယ်မှာတော့အစိုးရတက်တဲ့ KIA အကြဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးပြပခတွေရှော့ချနိုင်ဖို့နှစ်ဖက်ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးဖို့ပြင်ဆင်ထားတာမရှိသေးကြောင်းကချင်ရင်းကျေးရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကပြောပါတယ်
မွန်ဂိုပြည်ဖြစ်နေတယ်ဆိုတော့ကြားရတယ်ကြားရတယ်ဒါပေမဲ့အခုလောလောဆယ်ကတော့နှစ်ဖက်ပြန်လာပြီးနိုင်ငံပိုင်းကအကြောင်းထူတာတော့မရှိသေးကြဘူးလောလောဆယ်က
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းခိုလံမြို့နယ်အတွင်းမှာလည်းအစိုးရတက်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်အကြတိုက်ပွဲဖြစ်ပွားခဲ့ရမှာအစိုးရဘက်ကလေကြောင်းအကူနဲ့ပါတိုက်ခိုက်ခဲ့တယ်လို့လည်းရှမ်းတပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပါတယ်ဒီကနေ့မှာလဲလဲချမျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေတယ်လို့ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကပြောပါတယ
်လဲချဘက်မှာနာလာလဲချဝမ်ရင်းစီရအုပ်စုဘက်မှာတိုက်ပွဲဖြစ်တယ်လို့ကြားသိရပါတယ်အသေးစိတ်ကမသိရသေးဘူးခင်ဗျာဒီလိုတိုက်နေတောင်းလို့ပြောတယ်ဒီလက်ပိုင်းကနာမည်နိုင်လောက်ပါမတိုက်ရင်တောင်းလို့ပြော
88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူဖွဲ့စည်းကငင်းကြဲရေးနဲ့တိုင်းသားရေးရာဌာနတာဝန်ခံဦးမြအေးကတော့လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးဖို့ကိုပုံမခက်ခဲစေလိမ့်မယ်လို့သုံးသပ်ပါတယ်
။စာချုပ်ရဲ့သဘောတရားကိုဒီလိုအပြစ်ခတ်ရစေးတုတ်ပြီညာဒီလိုအခြေအနေမှာပြစ်ခတ်တဲ့နေခြုံငင်းသွားဖို့အရေးကြီးတယ်လို့ကျွန်တော်ကြည့်နေတာ။ရေးရင်းချင်းလေးကတစ်ခါတည်းနေပေါက်ပွဲတယ်စီညာနေပြီးတော့မှအပေါ်ကနေစာချုပ်လက်မှတ်ရေးထိုးမှုအခြေပြုဆိုတာတော့ကျွန်တော်ထင်တယ်မဖြစ်နိုင်ဘူးကြာအဲ့ဒါလက်တွေ့လည်းမကြောက်ဘူးကျွန်တော်ထင်တယ်လေအဲ့တော့ဒီအော်တိုဘတ်ပထမဘက်မှာကျင်းပမယ်ဒီလုံးဆိုင်ရာတစ်ခါရဲ့စေစာအုပ်ချုပ်စုမှုဆိုတဲ့အခြေအနေကတော့ကျွန်တော်ထင်တယ်အဲ့ဒီအခြေအနေရောက်လို့ကျွန်တော်တို့ဟိုခက်ခဲသွားနိုင်မယ်လို့ထင်ပါတယ်
တိုက်ပွဲတွေကြေပြန့်လာရင်ရွေးကောက်ပွဲကိုထိခိုက်လာမဲ့အခြေအနေရှိကြောင်းကိုလည်းဦးမြအေးကထောက်ပြပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ကိုလာမယ့်အော်တိုဘာလပထမပတ်မှာလက်မှတ်ရေးထိုးဖို့သတ်မှတ်ထားပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့အနက်ကအစိုးရဘက်က15ဖွဲ့ကိုသာလက်မှတ်ရေးထိုးဖို့ဖိတ်ကြားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တိုင်းသားတွေဘက်ကတော့အဖွဲ့အလုံးပါဝင်ရေးကိုတောင်းဆိုထားပြီးဘသူတွေပါဝင်လက်မှတ်ရေးထိုးမယ်ဆိုတာကိုအတိအကျထုတ်ပြန်ထားတာမရှိသေးပါဘူး။